တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းစစ်ခိုင်နဲ့နက်ကိုင်ဖွဲ့အင်းနဲ့ဆက်နွယ်သူတွေအဖြစ်မသိငါသူတွေကိုဖမ်းဆီးစစ်ဆေးခြင်းတေဆုံးမှုတွေရှိနေကြောင်းဒေသခံအကူအညီပေးရေးဖွဲ့တွေကပြောပါရယ်။မြောက်ဦးမြို့နယ်ကရွာသားတအူးဟာဆိုရင်လဲစစ်ဆေးနေစဉ်တေဆုံးခဲ့တဲ့အတွက်ဒီကနေ့ပဲတကြိုခရရသလိုတခြားဖမ်းဆီးခံရသူတွေထိခိုက်ဒဏ်ရာရရှိတာတွေလည်းရှိနေ ွေထက်ကရဲဦးမြို့နယ်ပေါတော်ပြင်းရွာသားတို့ကတော့တိတ်ဆုံးပြီးနောက်ကလေးဖြစ်တဲ့ဒီနေ့မှာပဲမြဲဦးတုတ်ကမှာဖြစ်ရှိခဲ့ကြောင်းညတစ်ဆောင်ဆရာတော်ဥလန္ဒဒါရကမိတ်ပါတယ
်ဟုတ်တယ်ဒီနေ့မင်းတို့ကြိုးတယ်မနေ့ကဆရာနေဘွားကြီးနောက်မှာဆွာကြောက်တော့ရေးစခန်းကနေပြီးတော့ဖုန်းဆက်တယ်စစ်တပ်ကအလုပ်တလုပ်လာပို့တယ်ဒီအေးအေးမှတ်ပြီးတော့သူတို့စစ်ကြောရေးလုပ်လို့ဆုံးသွားတာဆိုတော့လာပို့တယ်ဒီလိုမနေ့ညတစ်ခါကသူ့မိသားစုကယူချင်းနဲ့သူတို့တော့ပြီးတော့ယူကြတယ်မင်းကလည်းကတော့တယ်အမလို့နေဝင်တော့တဲ့ခါပြီးတော့အလောက်ကိုမပေးခဲ့တော့ဘူးအမလက်ခံကြောက်ကြရတယ်ပြီးရင်ဒီနေ့မနေ့ကပဲမြောက်ကသွားတည်ကြတယ်အခုတော့မင်းပြောလိုက်ပြီ
သမရောတရင်မှကြံကြားရေးဖွဲ့ပြောခွင့်ရသူဘုံမှုချုပ်စောမင်းတို့ကတော့တည်ဆုံးမှုဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ဆေးနေဆဲဖြစ်တယ်လို့ပြောပါတယ
်ကိုလူမျိုးထွန်းပေါတော့ပြန်ရပါတော့သူဆုံးသွားတာရှိရတယ်မလေးကဆုံးရတာလည်းရှိတယ်ဒီဂျမ်းမကြီးချွေးလာတဲ့အတွက်၆တော့ဆေးရုံပို့တဲ့အချိန်မှာနိုင်မှာပဲဆုံးသွားတာလည်းရှိတယ်ဗျအဲဒီရဲ့အခြေအနေကတော့ကျွန်တော်တို့ကစစ်ဆေးချက်ပတ်လာမှာတော့ကျွန်တော်သိရမယ်ဘာရောတာတော့မဟုတ်ဘူးတော့
ပြည်ကစွန်လ20ရက်နေ့တုန်းကမြန်မာစစ်တပ်ကနေပေါက်တော့ပြင်းရွာကိုစစ်ဆေးခဲ့စဉ်မှာအေယူဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးမတင်ကမှုနဲ့ရွာသားရှိဦးကိုဖမ်းဆီးခဲ့ပြီးစစ်ဆေးမှုတွေပြုလုပ်နေစဉ်တွင်အခုလိုတိတ်ဆုံးမှုအထိဖြစ်ပွားခဲ့တာပါဖမ်းကန်ရလို့ရှိရောက်ခဲကတိတ်ဆုံးသူအသက်23နှစ်အရွယ်ကိုနေမျိုးထွန်းဟာနှိမ့်ဆက်တန်ရာကြောင့်ဆုံးမသွားတယ်လို့ကျောက်တော်ဆေးရုံမှာခွဲစိတ်နေစဉ်တွင်ကိုယ်တိုင်တွေ့မြင်ရသူသူဖြစ်တဲ့ကိုစော်ဝင်းကအခုလိုပြောပါတယ
်ခွင့်ကျင်းမှာကြာဝါကိုပြရှိလို့နားသူကောင်းပါလားလက်ပေါ်နဲ့ထူထားတဲ့ဟာကိုင်းလို့ပြတာလေကျွန်တော်ရောက်တဲ့အချိန်ကျွန်တော်ပတိပေါ်ကရှောင်းကြည့်လိုက်တာပတိကနေပြီးတော့မြင်ရတယ်သူကခွဲစိတ်ပြီးတော့အကုန်ပြန်ကြည့်ချက်တာကို
တည်ဆုံးမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျောက်တော်ရဲစခန်းကိုဆက်တွေ့ဆက်ပြီးမှလည်းဖုံးလက်ခံပြည်သူချင်းမရှိခဲ့ပါဘူးဆိုလာ20ရက်နေ့ကနေ22ရက်နေ့ထိရခိုင်လက်နက်ကအေအဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးပတင်ကမှုနဲ့မြန်မာစစ်တပ်ကလည်းဖမ်းဆီးတာ10ဦးရှိနေပြီးစစ်ဆေးနေစဲလို့လည်းတမရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဆိုလာ22ရက်နေ့ကတင်းသိမ့်ကရွာသားလူကိုတမရော်ကလည်းဖမ်းဆီးခဲ့ပြီးတော့တခြားဖမ်းဆီးခံရတဲ့သူတွေကိုစစ်ဆေးမှုတွေလှုပ်ဆောင်နေတဲ့အတွင်းနှိမ့်ဆက်ညှဉ်းပန်းမှုတွေရှိခဲ့တယ်လို့ကာယကံရှင်မိသားစုဝင်တူကပြောပါတယ်
ဒီကနေ့အတူအတူဟုတ်တယ်ကိုရောက်လို့ကိုပြန်အခုရှိရင်ကိုလိုက်ကြနေတယ်ဒီချက်တော့ရဲ့ရှင်တွေကိုဆွေးဆွေးဖို့လေဒီကတော့တရားလေးဘယ်ဘွားနဲ့ပေါ်ဆုံးအဲ့ဒီရှင်တွေပေါ်မှာပြန်ဟိုတက်တဲ့တဲ့ဒီညာကိုဆွေးဆွေးပြနေတဲ့ရှင်ပြေလို့ရတဲ့ဒီကိုစစ်ပေးလို့ဆိုပြီးတော့ဆရာတော်ကရှင်းပြတယ်လေ
မြန်မာစစ်တပ်ရဲ့ရခိုင်အဖွဲ့တို့စီရေးပဋိပက္ခတွင်အရသာတွေကိုမတင်ကမှုတဲ့ဖမ်းဆီးမှုပြေကမှုတွေဆက်လက်ဖြစ်ပွားနေတာပါအရသာတွေပေါ်ပြင်းမထားတိုက်ခိုက်နေမှုဖမ်းဆီးနေမှုပေါ်ညက်ကစောင်းဆရာတော်ကအခုလိုမိတ်ပါတယ်
အခုလည်းအခုနေနေရတာတော့မြန်မာနိုင်ငံမှာဒီမှာစစ်တပ်ကဖြစ်ရွယ်မှုတွေကိုဆက်လက်တော့ကျူးလွန်ခွင့်ရတယ်။သဗ္ဗတာလည်းတော့အတိုင်းပြန်ပောက်ကူအပါဝင်အဖွေကြီးသူကမှလည်းစားစီးတာမျိုးထောက်ပေါ်ပြောဆိုတာမျိုးမိသားစုထဲလည်းဘူးမှမလုပ်ဘူး။သူတို့ကလည်းကိုယ်ကလည်းပူပေါ်ပြီးတော့ဖြေဝိုက်တော်နေရာချင်းပူပေါ်ပါဝင်နေတယ်လို့ခံစားရတယ်။ဆိုတော့ဒီခိုင်ခွင့်တပ်ပေနေရရတဲ့လူတရားတဲ့လူဖမ်းအဲ့လိုမျိုးဖြစ်နေလို့မြင်တယ်
ပြည်ကရဲ့ဧကရာဆယ်ရက်နေ့မှာမြောက်မြို့နယ်လက်ကကျေးရွာကလူ28ဦးကိုတပ်မတော်ကဖမ်းဆီးပြီးစစ်ကြောရေးလုပ်နေစဉ်လူ3ဦးသေဆုံးခဲ့တယ်လို့မေလ22ရက်နေ့ကလည်းကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာကအသက်43နှစ်အရွယ်ဦးမောင်ကျော်လိုင်ကလည်းစစ်စီရင်ရရှိတဲ့တရားနဲ့ဆေးရုံမှာစုံဝါသွားခဲ့ပါတယ်။အရသားတွေကိုပြင်ပစာတိုက်ခိုက်နေတဲ့ဆိုတဲ့ဆုတ်ဆဲချက်တွေထွက်ပေါ်နေတဲ့ပေါ်အေယူဖွဲ့တွေနဲ့အရသားတွေနဲ့အစီအယူရုံတော်ပြီးမြန်မာစစ်တပ်ကိုတိုက်ခိုက်နေတာကြောင့်ပြည်ကမှုတွေပြုလုပ်ရတယ်လို့သမ္မတဘက်ကဖြင်းချင်းချက်ပေးထားပါတယ်လက်ရှိလက်နက်ကန်ဖွဲ့တဲ့မြန်မာစစ်တပ်တို့ကြားစီးရဲတဲမှနေမှုတွေအီအီနဲ့ပတ်သက်တဲ့ဆိုတဲ့အတိုင်းနဲ့စစ်တပ်ကဖမ်းဆီးခဲ့သူ90ကျော်ရှိနေပြီးတပ်တော်စစ်စင်းနေတဲ့36ရောင်အမှုခွင့်ရေးယူထားတဲ့45ရောင်နဲ့ပြည်သူချမှတ်ခံရသူ3ရောင်ရှိနေတဲ့ဆိုပြီးသမ္မတသတင်းမှကြံကြားရေးဖွဲ့ကဇွန်လ22ရက်နေ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ထားပါတယ်ခင်ဗျာ